ခန်းကြီး22အငယ်1မှ9အာရတ်လူတို့နှင့်လိုက်လာသောတပ်သားတို့သည်တပ်ထဲသို့ဝင်၍ယူဒရှင်ပြည်ယေဟောရန်ဤတန်းတို့အကြီးရှိသမျှတို့ကိုတတ်သောကြောင့်ယေရုရှလင်မြို့သားတို့သည်တန်းတွင်အာဂစီကိုခမည်းတော်အရာ၌ချီးမြှောက်၍အာဂစီသည်အသက်22နှစ်ရှိသောနန်းထံ၍ယေရုရှလင်မြို့၌တစ်နှစ်ဆိုးဆန့်လေ၏မေရောကံအောမရီမြေအာတလိအမည်ရှိ၏မေရောဒီမကောင်းသောအကြံကိုပေးသောကြောင့်ထိုမင်းဒီအာဟပ်အမျိုးလက်ရလန်းတို့လက်၍အာဟပ်အမျိုးကဲ့သို့ဒါရတ်ဖျားရှိတော်၌ဒူးစရိုက်ကိုပြု၏ခမည်းတော်တည်သောနောက်အာဟပ်အမျိုးသားတို့သည်အာဂစီကိုအကျိုးနှဲစေခြင်းဟံမကောင်းသောအကြံကိုပေးကြ၏အာဂစီသည်သူတို့စကားကိုနားထောင်သဖြင့်ဤတွေလရှင်မြင်အာဟပ်သားယောယန်နှင့်ဝိုင်းလေကိလပီရာမုတ်မျိုးတို့စစ်ချီ၍ရှုရီရှင်မြင်ဟာစီလက်ကိုတိုက်ရတွင်ရှုရီလူတို့သည်ယောယံကိုထိကိုက်ကြ၏ထို့သောရာမုတ်မျိုး၌ရှုရီရှင်မြင်ဟာစီလက်ကိုတိုက်၍ရှုရီလူထိကိုက်သောအနာပြုတ်စေခြင်းဟံယောယံသည်ရေစရေလမျိုးတို့ပြန်သွား၍နာလျက်နေစဉ်တွင်ယူရပ်ရှင်မြင်ယေဟောယံသားအာဂစီသည်လည်းအာဟပ်သားယောယံကိုကြည့်ရှုခြင်းကထိုမျိုးတို့ဆင်းသွားလေ၏။ဘုရားသခင်စီရင်တော်မူသည့်အတိုင်းအာဂစီသည်ယောယံထံသို့ရောက်သောအားဖြင့်ဆုံးရှုံးလေသည့်အကြောင်းအရာဟုမူကားအာဟပ်အမျိုးကိုတုတ်တင်ပယ်ရှင်းစေခြင်းကဒါဝိဒ်ဘုရားဘေးသိမ့်ပေးတော်မူသောနေမရှိသားယေဟုကိုစီးကျိုခြင်းကယောယံနှင့်အာဂစီတို့သည်ထွက်သွား၏။ယေဟူသည်အာဟပ်အမျိုးကိုတရားစီရင်သောအခါယူဒမူမတ်တို့ကို၎င်းအာဂစီမင်း၌ခန်းစားသောနောင်တော်ဤသားတို့ကို၎င်းတွေ့၍တတ်လေ၏ရှမာရိပြည်၌ပုံလျက်နေသောအာဂစီကိုရှာ၍ဖမ်းမိသောအခါယေဟူထံသို့ဆောင်ခဲ့ပြီးမှတတ်၍တင်းကြိုကြ၏အကြောင်းမူကားသူသည်သာရဖျားကိုစိတ်နှုံးကျွင့်မဲ့ရှာသောယောရှဖတ်၏အမျိုးဖြစ်သည်ဟုဆိုကြ၏ထို့သောအာဂစီအမျိုးသည်နိုင်ငံကိုအုပ်ဆိုးခြင်းဟံမတတ်နိုင်အငယ်တစ်ဆယ်မှဆယ်နှစ်အာဂစီ၏မေရောအာတလိသည်မိမိသားတေချောင်းကိုတည်မြင်သောထား၍ယူဒပြည်၏ဆွေတော်မျိုးတော်အပေါင်းတို့ကိုတုတ်တင်ပယ်ရှင်းလေ၏တို့တွင်ရှင်မြင်သမီးယောရှေဘသည်အာဂစီဤသားယောရှက်ကိုအသေးခံရသောဆွေတော်မျိုးတော်တဲကခိုးယူ၍သူနှင့်သူ၏နိုဒင်းကိုအိတ်ခမ်းထဲ၌ဝတ်ထား၏ထို့သောယေဟောယံမင်းကြီးသမီးယေဘရဟိတ်ယောဒာဤမယားဖြစ်သောအာဂစီဤနှမယောရှေဘသည်အာတလိလက်မှယောရှက်ဤအသက်လွတ်စေခြင်းဟံဝတ်ထားသဖြင့်ကျောင်းနှစ်ပတ်လုံးယောရှသည်သူတို့နှင့်အတူဗိမာန်တော်၌ပုန်းရှောင်လျက်နေ၍အာတလိသည်စိုးစံလေ၏